င်္ဂလာညနေခင်းမှာတော်ရရှင်နေအေဂျန်သားရရှိကြပါသည်ခင်ဗျာ VO American တန်ရဲ့2018ခုနှစ်မတ်လ19ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနူမီတာ19.25ရိုးကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်ဝယူတင်ဆက်မှာပါခင်ဗျာ
ကျွန်မတင်ကြီးထိုက်ပါရှင်ရုရှားသမ္မတရွေးကောက်ပွဲမှာတော့သမ္မတပူတင်အနိုင်ရဖို့တေချာသွားပါပြီ။နေဆက်တွေလုံခြုံရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဩစတြေးလျရောက်မြန်မာတွင်နဲ့တွေ့ဆုံပွဲမှာပြောဆိုသွားပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဩစတြေးလျနိုင်ငံမှာကျင်းပပြုစီသွားတဲ့အာဆီယံထိပ်သီးညီလာခံမှာရခိုင်မြောက်ပိုင်းအရေးနဲ့ပတ်သက်လို့အလေးထားဆွေးနွေးခဲ့ကြပါတယ်
။ Our goalis to support a peaceful and speedy resolution of the
Rohingya ဒုက္ခသည်အရင်းနဲ့ပတ်သက်လို့ဘယ်လိုကင်တွယ်ဖြေရှင်းသင့်တယ်ဆိုပြီးတော့ဒီဩစတြေးလျရဲ့ဝန်ကြီးချုပ် Mr. Tambu ပြောကြားသွားတာပါဒီအကြောင်းတင်ပြဖို့ရှိတယ်လို့နောက်ပိုင်းမှာလည်းဒီအမျိုးသားပြန်လည်ရင်းညာစစ်ရေးတရားဝင်စုမှုရေးနဲ့ဖွဲ့စည်းပုံဥပဒေပြင်ဆင်ပြောင်းလဲရေးဆိုတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူအတိုင်းဆက်လက်ရည်တည်လှုပ်ရှားသွားမယ်လို့ဩစတြေးလျမှာရောက်နေတဲ့ဒေါက်တာဆန်းစုကြည်ကမြန်မာအတိုင်းဝိုင်းကိုပြောကြားတဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
။ရုရှားမဲဆန္ဒရှင်တွေကဗလာဒီမီယာပူတင်ကိုထုထုကဲကဲထောက်ခံမှုနဲ့မှန်းထားတဲ့အတိုင်းပဲအနိုင်ပေးလိုက်ပါပြီ။မဲဆန္ဒနဲ့အားလုံးကမဲအားလုံးနှိပါရေးတွက်ပြီးစီချိန်မှာပဲဗလာဒီမီယာပူတင်ကထောက်ခံမဲ86ရာခိုင်နှုန်းကျော်ရရှိပြီးရုရှားခေါင်းဆောင်အဖြစ်ယာရုသက်တမ်း6နှစ်ကိုထမ်းဆောင်ဖို့အဆင့်သင့်ရှိနေပါပြီ။ရုရှားနိုင်ငံရဲ့ခေါင်းဆောင်မှုယာရုကိုဗလာဒီမီယာပူတင်18နှစ်ကြာထမ်းဆောင်ပြီလည်းဖြစ်ပါတယ်။လူမှုစစ်တမ်းတွေအရှာလဲသူကပြန်ဖက်တွေထက်ထောက်ခံမဲ့အပြတ်အသတ်ရရှိထားတာပါ။မနေ့တနင်္ဂနွေနေ့မှာတော့ရုရှားသမ္မတနန်တော်ခရမလင်အနီးကရှင်ပြင်မှာထောက်နှက်ချီတဲ့ပြည်သူတွေကိုသမ္မတပူတင်မိန့်ခွန်းပြောတာမှာတော့သူကိုထောက်ခံသူတွေကိုဂုံပြုတ်ပြောဆိုသွားပါတယ်။နောက်ထပ်သမ္မတသက်တမ်းကိုထပ်ပြီးရွေးကောက်ခံအောင်မလားလို့မေးတာမှာတော့အသက်65နှစ်အရွယ်ရုရှားခေါင်းဆောင်ကဒီကိစ္စကမဖြစ်နိုင်တဲ့အကြောင်းသူ့အနေနဲ့အသက်တရာမပြည့်မချင်းဒီယာရုရယူထားမယ်လို့ထင်သလားလို့ခက်ပြက်ပြက်ပြောခဲ့ပါတယ်။သမ္မတပူတင်နဲ့ပြိုင်ဘက်9ယောက်ရှိခဲ့ပေမဲ့တကယ်တမ်းထိထိရောက်ရောက်ရှင်ပြိုင်နိုင်သူတော့မရှိခဲ့ပါဘူး။သမ္မတပူတင်ရဲ့တကယ့်ပြန်ဘက်ကတော့အတိုက်ခံကောင်းဆောင်အလက်စီနေဗနီဖြစ်ပြီးသူကတော့ပြီးခဲ့တဲ့ဒီဇင်ဘာလကဆိုင်းငံ့ပြစ်ဒဏ်ကြောင့်ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခွင့်မရပါဘူး။ဆိုင်းငံ့ထောင်ဒဏ်5နှစ်ချမှတ်ခံထားတဲ့အတိုက်ခံကောင်းဆောင်နေဗနီကတော့သူ့ကိုရွေးကောက်ပွဲဝင်ခွင့်မရစေရေးအတွက်နိုင်ငံရေးပျော့ခါနဲ့စီရင်ချက်ချခဲ့တာလို့ပြောဆိုထားတာပါ။ဗလာဒီမီယာပူတင်ကသမ္မတတလဲဝင်ကြီးချုပ်အဖြစ်တလဲနဲ့1996ခုနှစ်ကတည်းကအာဏာရယူထားတာဖြစ်ပါလေရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြည်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲတွေအတွင်းရုရှားဆော့ဖွဲ့မှုကိုစုံစမ်းစစ်ဆေးနေတဲ့ရောဘတ်မူလာဟာနိုင်ငံရေးရဗတ်လိုက်သူဖြစ်တယ်လို့ပြင်းပြင်းထန်ထန်ဆက်ဆွဲလိုက်ပေမဲ့သူ့ကိုထုတ်ပစ်ဖို့တော့မရှိဘူးလို့ဆိုလိုက်ပါတယ်။သမ္မတထရမ့်အနေနဲ့စုံစမ်းစစ်ဆေးမှုမူလာကိုထုတ်ပစ်နိုင်တယ်လို့သတင်းမီဒီယာထဲမှာခန့်မှန်းချက်တွေထွက်လာပြီးတုံ့ပြန်တဲ့အနေနဲ့အင်ပီရိုရှင်းနေထိုက်ကော့ကသမ္မတထရမ့်အနေနဲ့အထူးစုံစမ်းစစ်ဆေးမှုမူလာကိုထုတ်ပြဖို့စဉ်းစားတာလည်းမရှိဘူးဆွေးနွေးတာလည်းမရှိဘူးလို့မနေ့ကအတည်ပြုထုတ်ပြန်ပေးခဲ့ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတုန်းကသမ္မတထရမ့်ရဲ့မဲဆွယ်အဖွဲ့အနေနဲ့ရုရှားနဲ့ချိတ်ဆက်ကြေညာမှုရှိမရှိနဲ့သမ္မတထရမ့်အနေနဲ့လည်းအခုစုံစမ်းစစ်ဆေးမှုပေါ်တားဆီးဟန်တာဖို့ကြိုးပမ်းခဲ့ခြင်းရှိမရှိပေါ်စစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုမူလာဟာဒီမိုကရက်ပါတီဘက်လိုက်သူဖြစ်တယ်လို့သမ္မတထရမ့်ကဆက်ဆွဲတိုက်ခိုက်လိုက်တာပါ။သမ္မတထရမ့်ကဘာကြောင့်မူလာရဲ့ဖွဲ့ထဲမှာတင်းမာတဲ့ဒီမိုကရက်73ပါနေရတာလဲတချို့ဆိုရင်ကလင်ကကျစ်ဟယ်လာရီရဲ့လူရင်းတွေဖြစ်တဲ့ Republican ဆိုတယောက်မှကိုမပါဘူးမကြခင်ကပဲနောက်ထပ်ဒီဒီမိုကရက်တူထပ်ထည့်လိုက်သေးတယ်အခုလိုလုပ်နေတာကိုတရားမျှတတယ်လို့ဘယ်သူပြောနိုင်မလဲလို့သူ့ရဲ့ Twitter Internet ကနေတနေ့ကနေမနေ့ကရေးသားလိုက်တာပါဒါပေမဲ့ Mr. မူလာဟာမှတ်ပုံတင်ထားတဲ့ Republican ဖြစ်တာနောက် Washington နိုင်ငံရေးသားဝဲမှာလဲနိုင်ငံရေးကင်းရှင်းတဲ့ဆိုရရှိနေဖြစ်အများလက်ခံထားတာနဲ့အခုမူလာရဲ့စွန့်စစ်ဆေးမှုကို Republican Party ဝင်တွေရော Democrat Party ဝင်တွေနှစ်ဖက်လုံးကထောက်ခံထားတာတွေကိုတော့သမ္မတထရမ့်ကထည့်မပြောပဲခြံထက်ထားခဲ့ပါတယ်။ဒါ့အပြင်စနေနေ့တုန်းကလည်းသမ္မတထရမ့်ရဲ့ရှေ့နေ John Dow ကလည်းဒီအစုံစွန့်စစ်ဆေးမှုမူလာကိုကြီးကြပ်တဲ့အစိုးရဒုရှေ့နေချုပ် Rod Rosenstein အနေနဲ့ဒီစွန့်စစ်ဆေးမှုကိုရပ်တန့်ပေးခဲ့ဖို့အကြံပြုခဲ့ပြီးမှသမ္မတထရမ့်အနေနဲ့လည်းအခုလို မစ္စတာမူလာကိုထုတ်ပြန်နိုင်တယ်လို့ခန့်မှန်းမှုတွေထွက်လာခဲ့တာပါခင်ဗျာ
။ပြည်ထောင်မြေပေါ်မှာရုရှားသရှူဟောင်းကိုအစိတ်ခတ်မှုမှာပတ်သက်မှုမရှိဘူးလို့ရုရှားကညင်းနေတာဟာဆိုရင်ကောက်ရိုးပုံထဲမှာအပြောက်ရှားရတယ်လို့အမှန်တရားပျောက်သွားအောင်အလင်းအညာတွေနဲ့မရှုပ်ရှုပ်အောင်လုပ်ပြီးဖုံးကွယ်ဖို့ကြိုးစားတဲ့ရုရှားတို့ရဲ့လက်ဆွဲဗျူဟာတစ်ခုဖြစ်တယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ကဒီကနေ့ပြောဆိုလိုက်ပါတယ်။ဥရောပသမ္မတနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံတာမှာဒီလိုပြောတာဖြစ်ပါတယ်။တရှိုဟောင်းနဲ့အသက်33နှစ်အရွယ်သမီးဖြစ်သူတို့ကိုဓာတ်တုအစိတ်ခတ်တာမှာပတ်သက်မှုမရှိဘူးလို့ရုရှားဘက်ကဆက်ပြီးညင်းနေတာဟာယုတ်တိမတန်ဖြစ်လာနေတယ်လို့လည်းဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။တမ်းမြေဓာတုလက်နက်ဆိုင်ရာအဖွဲ့ကနည်းပညာကျွမ်းကျင်သူတွေဒီကနေ့ဗြိတိန်ကိုလာပြီးအစိတ်နမူနာကိုရယူမှာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်။ရုရှားအစိုးရကဗြိတိန်တန်တမာ23ဦးကိုနိုင်ငံတွင်းကနေထွက်သွားဖို့ကြေညာခဲ့တယ်လို့အသုံးပြုထားတဲ့အစိတ်ရဲ့အရင်းမြစ်နဲ့ပတ်သက်ပြီးပြောဆိုခဲ့ပြီးနောက်မှာတော့ဗြိတိန်မြေပေါ်မှာရုရှားတရှိုဟောင်းကိုအစိတ်ခတ်မှုနဲ့ပတ်သက်ပြီးဗြိတိန်နဲ့ရုရှားကြားတင်းမာမှုတွေတိုးနေပါတယ်ရှင်။
ဘရာဇီးနိုင်ငံမှာလူခွင့်သမားလူမဲရှင်နေမျိုးသမီးတူလှုပ်ကြံခံခဲ့ရတဲ့အတွက်လူ1000ကျော်ချီတက်ဆန္ဒပြခဲ့ကြပါတယ်။လူခွင့်ရှင်နေမာရီလာဖရန်ကိုလှုပ်ကြံခံရတဲ့အပေါ်မချေနပ်သူတွေကဘရာဇီးမြို့တော်ရီယိုဒီဂျေနေရိုကိုမြို့ထဲကိုချီတက်ပြီးလူထုအသံတက်အောင်အခုလိုချိန်ချောက်လို့မရဘူးလို့လက်ကင်အော်လန်တွေကနေအော်ဟစ်ပြီးတနင်္ဂနွေနေ့ကဆန္ဒပြခဲ့ကြပါတယ်။စင်ရသားရက်ကွက်လေးကနေစချီတက်လာတဲ့ဒီဆန္ဒပြသူတွေနဲ့တူပူးပေါင်းပါဝင်ခဲ့တဲ့တချို့နိုင်ငံသမားတွေကလည်းအခုလိုဖရန်ကိုလှုပ်ကြံခံရတာကလူတွေကိုမပြောရဲမဆိုရဲဖြစ်သွားအောင်ချိန်ချောက်လိုက်တာဖြစ်ပေမဲ့ပြောင်းပြန်ရလဘဲခံစားစေရမယ်တနိုင်ငံလုံးကလူတွေသတ္တိပိုကြွလာလိမ့်မယ်လို့ဆိုလိုက်ပါတယ်ရှင်နေဖရန်ကိုအနေနဲ့လူမဲမျိုးသမီးလှုပ်ရှားမှုအခမ်းအနားတစ်ခုကနေအပြန်လဲမှာသူမကားဒရိုင်ဘာနဲ့အတူဗိုလ်တူနေကတနက်နေ့ပြည့်လှုပ်ကြံခံခဲ့ရတာပါအသက်38နှစ်အရွယ်ဖရန်ကိုဟာရီယိုမြို့ကောင်စီဖွဲ့ဝင်လဲဖြစ်ပြီးလူနည်းစုခွင့်ရေးတွေအတွက်ရဲရဲတောက်ပြောဆိုစည်းရုံးလေးရှိကစင်ရသားရက်ကွက်တွေအတွင်ရဲတွေရဲ့မတရားရက်ဆက်မှုတွေကိုလည်းအမြဲဆန့်ကျင်ဟောပြောနေသူဖြစ်ပါတယ်ခင်ဗျာ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဩစတြေးလျရောက်မြန်မာတွေဒီကနေ့တွေ့ဆုံခဲ့တာမှာတော့အစိုးရအနေနဲ့ဒီမိုကရေစီအရေးနဲ့အမျိုးသားရင်ကြားစီရေးကိုအတူတွဲဆောင်ရွက်နေတယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။အမျိုးသားရင်ကြားစီရေးဆိုတာမှာတိုင်းရင်းသားလက်နက်ကင်တွေနဲ့တင်မဟုတ်ဘဲသဘောထားကွဲပြားနေတဲ့အုပ်စုတွေလည်းပါတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်နယ်ကနေထွက်ပြေးရသူတွေအရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပေါ်ဝေဖန်ခံနေရတာတွေကိုလည်းဒေါအောင်ဆန်းစုကြည်ကဖြေကြားသွားပါတယ်
။အဲ့ဒါကကျမတို့ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းပြီးဆောင်ရွက်မှာဒီနေဆက်ကကိစ္စတွေကပြည်နယ်မှာပါ။ကျမတို့ကလည်းအခုပူးပေါင်းပြီးဆောင်ရွက်နေတဲ့လုပ်ငန်းတွေရှိပါတယ်။ဥပမာရှိလို့ရှိရင်ဒုက္ခမဲ့တွေနဲ့ပြန်လည်ရေးပေါ့နော်။တချို့တွေကဒီဟာမှာအဝိဝါဒအမျိုးမျိုးရှိပါတယ်။ကျမတို့လုပ်ပုံလုပ်ရေးကိုမကြိုက်စားရှိတဲ့မကြိုက်ချာဆိုအမျိုးမျိုးပေါ့ဟိုလက်ခံမှာမကြိုက်ချာရှိတယ်လက်ခံမှာလက်ခံပြီးကိုမကြိုက်ချာရှိတယ်ဒီလိုတော့ကျွန်တော်တို့ဝေဖန်တာခံရမှာ
ဒီကနေ့လူမှုတွေ့ဆုံပွဲမှာတော့ဩစတြေးလျရောက်မြန်မာရှားနဲ့ချီပြီးတက်ရောက်ခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေကြောင့်မနေ့ပြန်အင်ကာနေ့မှာကျင်းပဖို့စီစဉ်ထားတဲ့ဆစ်ဒနီမြို့ကလိုအီအင်စတီကျူမှာလုပ်မဲ့ပွဲကိုတော့ဖျက်ခဲ့ပါတယ်။အရှေ့တောင်အရှနိုင်ငံများအသင်းအာဆီယံနဲ့ဩစတြေးလျကြားအထူးထိပ်သီးစီဝေးပွဲတက်ရောက်ဖို့ဩစတြေးတက်ရောက်မဲ့ခီးစဉ်အဖြစ်နဲ့ဒေါအောင်ဆန်းစုကြည်ဩစတြေးလျကိုရောက်ရှိနေတာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စီစဉ်တွေကိုဆုံးသတ်နိုင်ရေးတောင်ကိုရီးယားနောက်အမေရိကန်တွင်းနဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲတွေမှန်းထားတဲ့အချိန်ဖြစ်လာဖို့အစီအစဉ်တွေကိုတည်ပြီးပို့ဆောင်ရေးလုပ်ငန်းတွေကိုတန်တမာရေးရရှိန်ဟုံးနဲ့ညှိနှိုင်းဆောင်ရွက်နေကြပါတယ်။နျူကလ িয়ার ဖျက်သိမ်းရေးဆွေးနွေးဖို့အတွက်မြောက်ကိုရီးယားခေါင်းဆောင်ကင်မဂျွန်အန်ကတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ကိုရီးယားနှစ်နိုင်ငံကြားထိပ်သီးဆွေးနွေးဖို့သဘောတူထားပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါတွေ့ဆုံနိုင်ရေးဖိတ်ခေါ်ကမ်းလှမ်းထားတာပါ။အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကျင်းပနိုင်ရေးနဲ့ပတ်သက်ပြီးနောက်ထပ်လက္ခဏာတစ်ခုကတော့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယုံဟိုကဆွေဒင်နိုင်ငံခြားရေးဝန်ကြီးမာကရော့ဝဲလ်စတမ်နဲ့နိုင်ငံရေးလုံခြုံရေးကိစ္စဆွေးနွေးဖို့ပြီးခဲ့တဲ့သတင်းပတ်ကိုပိုင်းကသွားရောက်ခဲ့တာပါ ရီယွန်ဟိုရဲ့ခီးစဉ်ကြောင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းရဲ့ထိပ်သီးဆွေးနွေးပွဲကိုဆွီဒင်ဆိုရကကမကထလုပ်မယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ပေါ်လာခဲ့ပါတယ်။ဆွီဒင်နိုင်ငံကဆွေးနွေးပွဲတွေအတွင်းမြောက်ကိုရီးယားမှာဖမ်းဆီးခံထားရတဲ့အမေရိကန်သုံးဦးကိုပြန်လည်ပေးရတဲ့တိုးတက်မှုတွေရှိနေတယ်လို့တောင်ကိုရီးယားမီဒီယာကဖော်ပြခဲ့ပါတယ်။ပြည်ခဲ့တဲ့သတင်းပတ်ကုံပိုင်းမှာပဲအမေရိကန်ပြည်ထောင်စုဆာဖရန်စစ္စကိုမြို့မှာအမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကထိပ်တန်းအမျိုးသားလုံခြုံရေးအကြံပေးတွေကကိုရီးယားကျွမ်းဆွယ်နျူကလ ියر လုံးဝကင်းစင်ရေးကိုဆွေးနွေးခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတအင်ဂျောကပြောဆိုထားပါတယ်ခင်ဗျာ
။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုအနေနဲ့လက်ရှိ73စီဈေးကိုတည်ငြိမ်အောင်ဆက်ထိန်းထားဖို့ဝန်ကြီးအဖွဲ့ကိုညွှန်ကြားခဲ့တာကြောင့်လက်ရှိအစိုးရငွေစိုက်ပေးထားတာကိုတိုးမြှင့်သွားစေမယ်လို့စွန့်အင်ဝန်ကြီးကပြောဆိုလိုက်ပါတယ်။အငင်းပွားစရာဖြစ်နေတဲ့73စီဈေးမတက်ရင်အစိုးရကတစ်စိတ်တစ်ပိုင်းချက်ခံပေးထားတာအခုလိုတိုးမြှင့်ဖို့စွန့်အင်ဝန်ကြီးကပြောလိုက်တာကြောင့်စီးပွားရေးတိုးတက်မှုနဲ့ပတ်ဝန်းကျင်တန့်ရှင်းမှုကိုထိခိုက်စေလိမ့်မယ်လို့သုံးသပ်သူတွေကထောက်ပြလိုက်ပါတယ်ရှင
်။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Internet ဆက်မြင်တာ burmese.voanews.com ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလောကတစ်ပုဒ်နဲ့စတင်ကြပါတယ်။ဒီအာဆီယံထိပ်သီးညီလာခံကနေဩစတြေးလျနိုင်ငံမှာကျင်းပပြည်စည်းသွားခဲ့ပြီးဆန္ဒပြသူရာပေါင်းများစွာဟာစစ်တင်မြို့မှာပြီးခဲ့တဲ့သတင်းပတ်ကုံကစုဝေးပြီးအရှိတောင်အခြားဒေသတွင်လူအခွင့်အရေးချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ချခဲ့ကြပါတယ်။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်တွေပေါ်မြန်မာအနာဘန်ဒီဘက်ကပြုမှုဆက်ဆံခဲ့တာတွေနဲ့ပတ်သက်ပြီးအာဆီယံအစည်းအဝေးတွင်ဝေဖန်မှုတွေရှိခဲ့ပါတယ်။ VOA သတင်းတော့ဖီမာဆာစီတီမျိုးကနေသတင်းပေးပို့ထားတာကိုတော့ကိုရနိုင်ပြောပြမှာပ
ါ။ရှင်းအောင်အာဆာဒေသတွင်းကလူခွင့်ချိုးဖောက်မှုတွေကိုကန့်ကွက်တဲ့အနေနဲ့ဩစတြေးလျနိုင်ငံမှာရှိတဲ့ဗီယက်နမ်မြန်မာနဲ့ဖိလစ်ပိုင်လူမှုအတိုင်းဝိုင်းတွေဟာစီတီမျိုးလယ်မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကသူ့ရဲ့ရုပ်ထုပုံကိုမီးရှို့တာတွေလုပ်တဲ့သူကိုသူ့အနေနဲ့ပြင်းပြင်းထန်ထန်လက်တုံ့ပြန်သွားမယ်လို့ချိန်ညှောက်နေတဲ့ကြားကပဲအိမ်မှာရှိတဲ့ကမ္ဘောဒီးယားတွေဆန္ဒပြခဲ့ကြပါတယ်။ဒါမဲ့လည်းနှစ်ရက်ကြာအာဆီယံအစည်းအဝေးကျင်းပနေတဲ့အချိန်အတွင်းမှာတော့အကြမ်းဖက်မှုတွေမရှိခဲ့ပါဘူး။အစည်းအဝေးအတွင်းမှာတော့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကရင်းညာရေးပေါ်မှာမြန်မာအစိုးရရဲ့လှုပ်ရက်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဝေဖန်ခဲ့ပါတယ်။မဆူရရဲ့လောက်ရတီဟာရိုဟင်ဂျာတွေအတွက်မျောလင်းချက်မဲ့စေတာကြောင့်သူတို့ကိုပို့ပြီးတော့ဆွံ့ရောက်သွားစေတယ်လို့ဝေဖန်လိုက်ပါတယ်။ဒါဟာအာဆီယံခေါင်းဆောင်တွေအချင်းချင်းကြားမှာအဖွဲ့ဝင်တအူးနဲ့ပတ်သက်ပြီးတော့သဘောမတူညီမှုတွေကိုရှာရှာပါပါဝေဖန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အဲ့မှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေတိတ်နေချီပြီးတော့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတာဖြစ်ပါတယ်။အာဆီယံခေါင်းဆောင်တွေနဲ့တီးတန့်တွေ့ဆုံဆွေးနွေးကြစဉ်အတွင်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအငင်းပွားစရာအခြေအနေတွေဖြစ်နေတဲ့ရိုဟင်ဂျာပြဿနာကိုဆွေးနွေးပြောဆိုခဲ့တယ်လို့လည်းဩစတြေးလျဝန်ကြီးချုပ်မာကွန်တမ်ဘောကပြောပါတယ်။ဒါ့အပြင်ရိုဟင်ဂျာရေးကိုအမြန်ဆုံးကင်တွယ်ဖြည့်ရှင်းသင့်တယ်လို့ဝန်ကြီးချုပ်တမ်ဘောကပြောပါတယ်
။ Our goal is to support a peaceful and speedy resolution.
လူသားရတီမှုဆိုင်ရာချက်တဲ့ဘေးဒုက္ခကြီးကိုဘယ်လိုမျိုးငြင်းငြင်းညံ့နဲ့လင်းလင်းမြန်းမြန်းဖြည့်ရှင်းနိုင်မလဲဆိုတာကိုအကူအညီပေးဖို့ဟာကျွန်တော်တို့ရဲ့ရည်မှန်းချက်ပါ။
ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးဒေသထဲမှာဆိုးရိမ်မှုတွေဖြစ်ပေါ်နေပြီမဲ့လေဒါကမြန်မာနိုင်ငံအနေနဲ့ကင်တွယ်ဖြည့်ရှင်းရမယ့်ပြဿနာသာဖြစ်တယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကလည်းပြောပါတယ
်။ It's of concern to all ASEAN countries and yet ASEAN is not able to intervene and to force an outcome.
ရခိုင်ပြဿနာကိုမြန်မာအိမ်ကြီးချင်းအာဆီယံနိုင်ငံတွေအနေနဲ့ဆိုးရိမ်မကင်းဖြစ်နေကြပြီမဲ့လေအာဆီယံအနေနဲ့ကတော့ဒီပြဿနာရလဒ်တစ်စုံတစ်ခုထွက်လာအောင်ဖိအားပေးတာမျိုးလုပ်နိုင်မှာမဟုတ်ပါဘူး။
အခုနှစ်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာတော့လုံခြုံရေးအကြမ်းဖက်မှုတံပြန်နေနေနဲ့ကုန်သွယ်ရေးကိစ္စရက်တွေကအဓိကဆွေးနွေးတဲ့အကြောင်းအရာတွေဖြစ်ခဲ့သလိုတောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့အနေမြေချဲ့ထွင်လာနေတဲ့ကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းအာဆီယံနိုင်ငံတွေဘက်ကတရုတ်နိုင်ငံအပေါ်မှာတိတိကျကျဝေဖန်တာတွေတော့မရှိခဲ့ပါဘူး။ဩစတြေးလျနိုင်ငံဟာအာဆီယံအဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဆွေးနွေးပွဲရဲ့မိတ်ဖက်နိုင်ငံအဖြစ်နဲ့ဒီအာဆီယံဆွေးနွေးပွဲကိုအရှင်အဖြစ်ပထမဆုံးအကြိမ်လက်ခံကျင်းပခဲ့တာဖြစ်ပါတယ်။ဩစတြေးလျနိုင်ငံဟာဒေသရဲလုံခြုံရေးနဲ့ချမ်းသာကြွယ်ဝမှုထိုးတက်လာစေဖို့အတွက်အရေးပါတဲ့နိုင်ငံဖြစ်တယ်လို့အာဆီယံခေါင်းဆောင်တွေရဲ့ကြေညာချက်ထဲမှာလည်းပြောထားပါတယ်။ဒါမဲ့လည်းအကဲခတ်တွေကတော့အာဆီယံဖွဲ့ဝင်နိုင်ငံတွေဟာသူတို့ရဲ့အမျိုးသားအကျိုးစီးပွားကိုရှေ့တန်းတင်နေတဲ့အတွက်အာဆီယံအနေနဲ့အပြန်အလှန်အပေးယူလို့ညှိနှိုင်းပေးနိုင်တဲ့စွမ်းဘကမရှိတဲ့အဖွဲ့တည်းဖြစ်တယ်လို့လည်းဝေဖန်နေကြပါတယ်ခင်ဗျာ။
ကိုရန်နိုင်တင်ပြခဲ့တာပါခင်ဗျာ။ဒီအကြောင်းနဲ့တစ်ဆက်တည်းတင်ပြချင်တာကဩစတြေးလျအာဆီယံ၃ရက်ကြာထိပ်သီးအစည်းအဝေးအတွင်းအများဆုံးပြောဆိုကြတဲ့အကြောင်းအရာကတော့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေပဲဖြစ်ပါတယ်။အစည်းအဝေးအပြီးအင်ရှင်ဩစတြေးလျဝန်ကြီးချုပ်နဲ့အာဆီယံအလှည့်ကြဥက္ကဋ္ဌစင်ကာပူဝန်ကြီးချုပ်တို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာလည်းဒီကိစ္စဟာအဓိကအကြောင်းအရာတစ်ခုအဖြစ်နဲ့နေရာယူခဲ့ပါတယ်။ဒီအကြောင်းကိုတော့မန်အင်ဂျင်နိုင်ကတင်ပြပါမယ်။
မက်ချ်လာ16ရက်နေ့ကနေ18ရက်နေ့အထိဆစ်ဒနီမြို့မှာကျင်းပခဲ့တဲ့ပထမဆုံးအကြိမ်ဩစတြေးလျနဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာအကြမ်းဖက်အဆုံးရောက်ဝါဒနဲ့အဆုံးရောက်ဝါဒရိုက်သွင်းခံရမှု NDA ကြီးထွားလာမှုကိုပုံမှုအနီးကပ်ပူးပေါင်းကင်တွယ်ဖြေရှင်းဖို့ဩစတြေးလျနဲ့အာဆီယံခေါင်းဆောင်တွေသဘောတူညီခဲ့ကြပါတယ်။ဆွေးနွေးပွဲအထိထုတ်ပြန်တဲ့ကြေညာချက်မှာပြည်သူတွေရဲ့လူ့အခွင့်အရေးကိုအကာအကွယ်ပေးရေးဆုံးဖြတ်ချက်တစ်ခုအနေနဲ့ထည့်သွင်းဖော်ပြထားပေမယ့်မြန်မာနိုင်ငံကလူနည်းစုရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်လို့တော့ဘာမှပါမလာပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လကုန်ပိုင်းကစပြီးမြန်မာစစ်တပ်ရဲ့အင်အားသုံးနယ်မြေရှင်းလင်းမှုကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးထွက်ပြေးခဲ့ရတဲ့အခြေအနေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့ကုလသမဂ္ဂကသတ်မှတ်ခဲ့တာပါ။ထိပ်သီးဆွေးနွေးပွဲမှာတော့ရိုဟင်ဂျာအရေးကိစ္စကိုသူတို့အချိန်တော်ယူဆွေးနွေးခဲ့ကြောင်းနဲ့ဒေါအောင်ဆန်းစုကြည်ကလည်းအခြေအနေတွေကိုအသေးချာရှင်းပြခဲ့ကြောင်းဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တမ်ဘယ်ကလက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌစင်ကာပူနိုင်ငံဝန်ကြီးချုပ်လီရှလွန်းနဲ့တနင်္ဂနွေနေ့ကပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကလူသားဘေးဒုက္ခအကျက်အတဲကြီးကိုဘယ်လိုအကောင်းဆုံးဖြေရှင်းနိုင်မလဲဆိုတာအပြုသဘောချိကပ်ခဲ့ကြတယ်လို့လည်း Mr. Temple ကအခုလိုပြောပါတယ
် It's a very complex problem. She seeks support from ASEAN and other nations to provide help with from a humanitarian and capacity building.
ဒီကိစ္စဟာတော်လေးရှုပ်ထွေးတဲ့ပြဿနာပါ။ဒီကိစ္စပေါ်မှာအာဆီယံနဲ့အခြားနိုင်ငံတွေအနေနဲ့လူသားချင်းစာနာကူညီမှုနဲ့လူဆွမ်းအားတည်ဆောက်ရေးတွေမှာအကူအညီပေးကြဖို့ဒေါအောင်ဆန်းစုကြည်ကအကူအညီတောင်းခံထားပါတယ်။အခုလိုပြည်ခဖြစ်နေတာနဲ့ရွှေပြောင်းဒုက္ခသည်တွေခံစားနေတာမှုတွေကိုအဆုံးသတ်ဖို့ကျွန်တော်တို့အားလုံးလည်းကြိုးပမ်းနေပါတယ်။လူသားရည်တည်မှုဆန်ရအကျက်တဲဘေးဒုက္ခကြီးကိုဘယ်လိုမျိုးငြိမ်းချမ်းချမ်းနဲ့လင်းလင်းမြန်မြန်ဖြေရှင်းနိုင်မလဲဆိုတာကိုအကူအညီပေးဖို့ဟာကျွန်တော်တို့ရည်မှန်းချက်ပါ
စင်ကာပူဝန်ကြီးချုပ်လီရှလွန်ကလည်းရိုဟင်ဂျာအကြက်တဲကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးကစိုးရိမ်ပူပန်မိပေမယ့်ဒီပေါ်အတင်းကျပ်ဖိအားပေးတာမျိုးအာဆီယံအနေနဲ့ဝင်ရောက်ဆွတ်ဖက်ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် All of us in the region we will be anxious if there's any instability or any trouble in any of our member countries
ပေါ်ဝင်နိုင်ငံဘယ်နိုင်ငံမှမဆိုမတည်မငြိမ်ဖြစ်တာဒါမှမဟုတ်အကြက်တဲဆိုင်လာတာဆိုရင်ဒေသတွင်းကကျွန်တော်တို့အားလုံးစိုးရိမ်ကြမှာပါပဲလူသားဆောင်ရွက်မှုဆိုင်ရာအခြေအနေဖြစ်လာမယ်လူတွေရဲ့တာယာဝါပြောရေးအသက်ရှင်ရည်ရည်နဲ့လုံခြုံဘေးကင်းရေးစတာတွေအန်ဒရယ်ရှိလာမယ်ဆိုရင်လူသားတွေဖြစ်တဲ့ကျွန်တော်တို့လည်းစိုးရိမ်ကြတာပါပဲ
ဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တမ်ဘယ်ရဲ့အထူးဧည့်သည်တော်ဖြစ်ပါဖိတ်ကြားခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာထိပ်သီးဆွေးနွေးပွဲအပြီးမှာဆစ်ဒနီကနေမြို့တော်ကင်ဘာရာကိုဆက်လက်ထွက်ခွာသွားပါတယ်ဒီကနေ့တနင်္လာနေ့မှာဝန်ကြီးချုပ်နဲ့နှစ်နိုင်ငံဆက်ဆံရေးတီးတန့်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ရိုဟင်ဂျာအရေးမှာအနောက်နိုင်ငံတွေကမြန်မာကိုဖိအားပေးဆက်ဆံနေပြီးမြေဩစတြေးလျကတော့အရင်တိုင်းပဲဒေါအောင်ဆန်းစုကြည်အစိုးရကိုဆက်လက်ပံ့ပိုးထောက်ခံသွားမှာဖြစ်တယ်လို့မြင်ကြောင်းဩစတြေးလျအခြေစိုက်မြန်မာအရေးလှုပ်ရှားနေတဲ့ဒေါက်တာမြင့်ချူက VOE ကိုပြောပါတယ
်လက်ရှိဩစတြေးလျနိုင်ငံကနေမြန်မာနိုင်ငံကိုထောက်ခံအားပေးနေတဲ့ပုံစံတိုင်းပဲဆက်သွားမယ်ဆိုတဲ့ဥစ္စာကိုပြောဖို့ရှိမယ်။အလွန်ဆုံးဩစတြေးလျမှာဟာလာရှိနေကြတဲ့တချို့အုပ်စုတွေရဲ့ဖိအားကြောင့်ပေါ့လေ။ဩစတြေးလျအစိုးရအနေနဲ့နည်းနည်းပိုပြောစရာရှိတာကတော့ရခိုင်ပြည်နယ်မှာဖြစ်ဖြစ်နေတဲ့လူခွင့်ချိုးဖောက်တဲ့ကိစ္စတွေကိုသူတို့စိုးရိမ်နေတယ်။ဒါကြောင့်မို့လို့ဒါတွေကိုဒေါ်ဆန်းစုကြည်ဖြေရှင်းပြီးဘူးတဲ့သူတို့အနေနဲ့ဟာလာတိုက်တွန်းလိုပါတယ်။ဒါတော့သူတို့ပြောမယ်လို့တော့ကျွန်တော်ယူဆတယ်။ဒါကတော့အားလုံးဒီဘက်ကတူတူဂျင်းနာအောင်လုပ်ပေးရတဲ့သဘောပဲဖြစ်မယ်။သို့သော်တကယ်ကြတော့ဒီပြဿနာဖြေရှင်းဖို့အတွက်နိုင်ငံရေးရဟောသံတမန်ရေးရဟောဟာလာငွေရေးကြီးရဟောနီးပညာပိုင်းရဟောဩစတြေးလျကတော့ဆန်းစုကြည်ကိုကူညီပေးမယ်လို့ကျွန်တော်အဲ့လိုယုံကြည်တယ်ဗျ
။မနေ့တနင်္ဂနွေနှောင်းပိုင်းကမြန်မာတန်ယုံကိုရောက်ရှိလာတဲ့ဒေါအောင်ဆန်းစုကြည်ကိုဩစတြေးလျနိုင်ငံကိုဖေဗူအာရီလကတည်းကရောက်ရှိနေထိုင်နေတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလို့အမှုဆောင်ဦးဝင်းထိန်နဲ့အတူ NLD အဖွဲ့ဝင်ဟောင်းတချို့တွားရောက်နှုတ်ဆက်ခဲ့ကြပါဗျ။အဲ့ဒီတွေ့ဆုံပွဲမှာတော့မြန်မာနိုင်ငံအနေနဲ့စိန်ခေါ်မှုတွေရင်ဆိုင်နေရချိန်မှာအားလုံးစီစီလုံးလုံးနဲ့တက်နိုင်သလောက်ဝိုင်းဝန်းဆောင်ရွက်ကြဖို့ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါဗျ။
မင်းရင်နိုင်ပြောပြသွားတာပါအခုလိုရခိုင်ရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဝေဖန်မှုတွေရှိနေခြင်းမှာဩစတြေးလျကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်ကတော့အမျိုးသားရင်ကြားစစ်ရေးတရားဥပဒေစိုးမိုးရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြောင်းလဲရေးဆိုတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူအတိုင်း NLD အစိုးရကဆက်လက်ရည်တည်လှုံ့ဆော်သွားမယ်လို့ဩစတြေးလျမြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံချိန်မှာပြောကြားလိုက်ပါတယ် ဒေါန်ဆန်းစကြီးဟာဩစတြေးလျရောက်မြန်မာနိုင်ငံသား600ကျော်နဲ့ကမ်ဘရာမြို့မြန်မာတန်ယိုးမှာဒေသစံတော်ချင်းဒီကနေ့ညနေပိုင်းမှာတွေ့ဆုံခဲ့ပါတယ်။မဆုမွန်ကစူးစီးတင်ပြထားပါတယ်။
NNI ဆိုရတာဝန်ယူခဲ့တဲ့နှစ်နှစ်တာကာလအတွင်းရင်းဆိုင်ဖြည့်ရှင်းနေရတဲ့တိုင်းပြည်ရဲ့စိန်ခေါ်မှုအခက်အခဲတွေကိုပြည်ပရောက်မြန်မာတွေကိုပုံမှန်လင်းလင်းရှင်းပြခြင်းတဲ့အကြောင်းနဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့1988ခုနှစ်ကတည်းကချမှတ်ခဲ့တဲ့မူအတိုင်းဒီဇိုင်းမမတ်ရပ်တည်နေတဲ့အကြောင်းနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးဒေါ်အောင်ဆန်းစုကြည်ကဩစတြေးလျရောက်မြန်မာအတိုင်းဝိုင်းကိုအမေခွန်းပြောကြားခဲ့ပါတယ်။ကျွန်တ
ော်တို့နိုင်ငံမှာဖြစ်နေတယ်ဆိုတာပြင်ပကနေပြီးတော့ဒီစားမတိတူကျမတို့ပြန်မရောက်နေတဲ့ဒီမြန်မာပြည်ရဲ့တတိယကြာကကနနာတစ်ခါတည်းမသိရပါဘူးကျမတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီဇိုင်းမမရပ်တည်ခဲ့တဲ့ဘူးတစ်ခုအဲ့ဒါပါလဲဆိုတော့နိုင်ငံတကာနိုင်ငံများကျမတို့ဒီဒီဒီသားများနဲ့ပတ်သက်ပြီးတော့ကျမတို့ပုံဝင်နေတဲ့ဆက်ဆံရမယ်ပြည်နေမြင်သာမရှိရမယ်ဖြောင်းမှောက်မရှိရမယ်အဲ့ဒီပုံမှာအခြေခံပြီးတော့ကျမတို့စီစဉ်နေလုပ်ထားပါတခါလဲပြောရမယ်ဆိုရင်ကျမတို့ကအဆောင်ကိုအနေနဲ့ဆက်စပ်ကစပြီးဒီမိုကရေစီရင်းလုပ်တယ်ဆိုပြီးရကျမတို့ရဲ့မူလရှိခဲ့ပါတယ်။တချို့တွေကတော့မိထပ်ပါတယ်အရင်တုန်းကကလူမူလချခဲ့တယ်ဆိုတာ။ဒါပေမဲ့ကျမတို့ကတော့ဘယ်တော့မှမမိပါဘူး။ဒီမိုကရေစီရင်းလုပ်တယ်ဆိုတဲ့ကတခါလဲအမျိုးသားရင်ကြားစီရင်ဆိုတာကျမတို့ထိတမ်းတင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒေသနဲ့ပြည်မဆိုတည်ငြိမ်မှုအေးချမ်းမှုဆက်ပြီးတော့အရာကိုထိမ့်သိမ်းသွားမှုဆိုလို့ရှိရင်အမျိုးသားရင်ကြားစီရင်ကအဓိကပဲဆိုတာကျမတို့သဘောပေါက်ပါတယ်။ဖြစ်ပါတယ်ဒီထဲမှာလည်းကျမတို့ကဒီတရားဥပဒေစိုးမိုးရေးပေါင်တွင်းလာတယ်လို့ချက်ပါတယ်ကျမတို့နိုင်ငံရဲ့စနစ်ဟာရေရှည်အတွက်ကောင်းမွန်တဲ့အများအတွက်ကောင်းမွန်တဲ့စနစ်တစ်ခုဖြစ်ချင်တယ်အများဖြတ်လန်းလာသွားလို့ရှိရင်ဉာဏ်ရအောင်ရောက်မယ်ဒါပေမဲ့ဒဏ်ရာဒဏ်ချက်တွေလည်းအင်တာမားများနေပါ
ဒါကတော့ဩစတြေးလျအာဆီယံထိပ်သီးဆွေးနွေးပွဲမှာအထူးဧည့်သည်တော်အဖြစ်ဖိတ်ကြားခံရလို့ဩစတြေးလျနိုင်ငံကိုရောက်ရှိနေတဲ့ဒေါ်အောင်ဆန်းစုကြည်နဲ့ဩစတြေးလျရောက်မြန်မာအတိုင်းဝိုင်းနေကမ်ဘာရာမြို့မှာမြန်မာတန်ယုံရဲ့ဖိတ်ကြားစီစဉ်မှုနဲ့ဒီကနေ့မတ်လ19ရက်နေ့တနင်္လာနေ့ဒေသစံတော်ချိန်ညနေ9နာရီကနေ6နာရီခွဲအထိတွေ့ဆုံဆွေးနွေးခဲ့ကြတဲ့အချိန်မိကွန်းပြောခဲ့တာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုဩစတြေးလျနိုင်ငံကမ်ဘာရာဆစ်ဒနီမဲလ်ဘုန်းဖတ်စားတဲ့မြို့အသီးသီးကမြန်မာ600ကျော်လာရောက်ပြီးတော့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ခရီးပန်းပြီးတော့အနေငယ်နေထိုင်မကောင်းဖြစ်နေပေမဲ့လို့ဒေါ်အောင်ဆန်းစုကြည်ကဩစတြေးလျရောက်မြန်မာနိုင်ငံသားတွေတည်လို့တဲ့အချက်တချို့ကိုဖြေကြားပေးခဲ့တယ်လို့ကိုရိုင်းသွားရောက်တွေ့ဆုံခဲ့တဲ့ဆစ်ဒနီမြို့ကဒေါက်တာမြင့်ချိုကအခုလိုပြောပြပါဗျာ
55မိနစ်လောက်ကကျွန်တော်တို့ကိုဆွေးနွေးပြောဆိုသွားတယ်တော်စုပြောသွားတဲ့အချက်တွေကမူဝါဒကြီးရပိုင်းကြီးပို့ပြီးတော့နှစ်သာသာပါတဲ့အပိုင်းကြီးပြောသွားတာကိုကျွန်တော်မှတ်သားမိပါတယ်အဓိကမူဝါဒကအမျိုးသားပြည်နယ်ရာသီရေးဆိုတာကိုဒေါ်အောင်ဆန်းစုကြည်ကထပ်ကကြိုးပြီးပြောရတယ
်ဩစတြေးလျအခြေစိုက်မြမလူမျိုးစုမြမအတန်သတင်းမီဒီယာကဒေါ်နှင်းမြက်ခိုင်ကလည်းမြမနိုင်ငံရဲ့လက်ရှိအခြေအနေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ရှင်းလင်းပြောပြသွားတဲ့အတွက်ပို့ပြီးတော့သိနာလည်ရတာလည်းရှိတယ်လို့အခုလိုပြောပြပါဗျာဒေါ်အ
ောင်ဆန်းစုကြည်အနေနဲ့လူမျိုးရေးပြဿနာတွေလည်းရှိသွားနိုင်တဲ့အတွက်ကြောင့်သူကပိတ်ပြီးတော့ပညာရှိဆန်ဆန်နဲ့ဖြေချခဲ့တာတွေကိုတွေ့ခဲ့ရတယ်နောက်တစ်ခုကသူကဘာလဲဆိုလို့ရှိရင်အခုနိုင်ငံတကာနေပြီးတော့တိုက်ခိုက်တာနဲ့ပတ်သက်ပြီးတော့ပြောလာတဲ့အခါကျတော့ဒီဥပမာတစ်ခုပေးတာအနည်း60လုံးလုံးကျမတို့မှာအနာတရားတွေနဲ့နေခဲ့ရပြီးတော့အခုတတိနှစ်နှစ်ကလေးကိုတော့ဒီအနာတရားတွေကိုချက်ချင်းဖြေပြောက်ဖို့ heal ချဖို့အတွက်မဖြစ်နိုင်သေးဘူးဆိုတော့အကြောင်းလေးပေါ့နော်ဒါတိတ်ပြီးတော့သဘာဝကျပါတယ်အဲ့တော့ပြင်တ်ပါတယ
်ဒေါန်ဆန်းစုကြည်ကဖြေချပေးဖို့တာဝန်ပေးခဲ့တဲ့နိုင်ငံသားရေးဒုတိယဝန်ကြီးဦးကျော်တင်နဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးတောင်ထွန်းကတည်လို့တဲ့ကိစ္စတွေကိုပါဖြေချပေးခဲ့ပါတယ်ဒါပေမဲ့လို့တာမတ်ကြီးအပါအဝင်ဝန်ကြီးနှစ်ဦးရဲ့ဖြေချမှုတချို့အပေါ်မှာတော့အားရကျေနပ်မှုမရှိဘူးလို့ဩစတြေးလျနိုင်ငံမြန်မာတန်ယုံကိုကြိုတင်မေးခွန်းပေးပို့ခဲ့တဲ့ဦးမျိုးမြင့်ကသူ့အတွေ့အကြုံခုလိုပြောပြပါတယ
်အမေစုရဲ့ပြောကြားချက်ကတော့အားရကျေနပ်မှုရှိပါတယ်ဗျဒါပေမဲ့ကျွန်တော်တို့ကကြိုတင်စီစဉ်ထားတဲ့မေးခွန်းလေးတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့စိတ်တော့ဝင်မကြခင်နောက်တစ်ခါတွေ့ဖို့ဆိုလို့ရှိရင်အဲ့မေးခွန်းလေးတဲ့အစီအစဉ်ကိုသိသိချာချာပြုလုပ်တင်ပါတယ်ခင်ဗျာအခုတော့ကျွန်တော်တို့မေးလိုက်တဲ့မေးခွန်းကဟို neglect အလုပ်ခံထားတာဖြစ်ပါတယ်တော့စူးကမရှိတော့သူတို့မဖြေနိုင်ဘူးလို့ပြန်ဖြေပါတယ်ခင်ဗျာ
ဒီကနေ့တွေ့ဆုံပွဲမှာတော့ဆန္ဒထုတ်ဖော်ခဲ့တာတွေကိုမတွေ့ခဲ့ရဘူးလို့ကိုယ်တိုင်တ
က်ရောက်လာသူတွေကပြောပါတယ်မနက်ဖြန်လူဝီအင်စတီကျူမှာကျင်းပမယ့်အများပြည်သူနဲ့တွေ့ဆုံမိကွန်းပြောအမေးဖြေဖြေကြမယ့်အစီအစဉ်ကိုတော့ထောင်ဆန်းစုကြည်နေထိုင်မကောင်းတာကြောင့်ဖျက်သိမ်းခဲ့တယ်လို့မြမတန်ယုံကနေတဆင်လူဝီအင်စတီကျူကိုအကြောင်းကြားထားတယ်လို့လည်းသိရပါတယ်ရှင်
ရခိုင်ပြည်နယ်တွင်းကနေလူသိမ့်နဲ့ချီထွက်ပြေးရမှုကိုဖြည့်ရှင်းတဲ့နေရာမှာအာဆီယံအပါအဝင်နိုင်ငံတကာဘက်ကလူသားချင်းစာနာထောက်ထားမှုအကူအညီတွေထောက်ပံ့ချဖို့ဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲမှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားတွေကြားကနေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုအကူအညီအထောက်ပံ့တွေကဘယ်လောက်များအရေးတကြီးလိုအပ်နေပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလှိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com တို့ကိုသောရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးချက်တွေကိုစာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့နိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာ VOA ကနေပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
မနက်ဖြန်အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ radio အစီအစဉ်ပြပြခြင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jeju ကနေဖမ်းယူရှုစားနိုင်ပါတယ်ဒီကနေ့ည9:00မှာထုတ်လွှင့်မဲ့ radio အစီအစဉ်မှာတော့စီဝါရေးကဏ္ဍတက်တန့်ရောင်သတင်းလွှာဘလော့ဂါရီပြောသမျှနဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ရဖို့ရှိပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးမှာပ
ါနိုင်ငံတော်အထိုင်မြင်ကန်ပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့ဩစတြေးလျရောက်မြန်မာတွေဒီကနေ့တွေ့ဆုံကြပါတယ်အစိုးရအနေနဲ့ဒီမိုကရေစီရင်းနဲ့အမျိုးသားရင်ကြားစီရေးကိုအတူတွဲဆောင်ရွက်နေတယ်လို့ထောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်အမျိုးသားရင်ကြားစီရေးဆိုတာမှာတိုင်းရင်းသားလက်နက်ကင်တွေနဲ့တင်မဟုတ်ဘဲသဘောထားကွဲပြားနေတဲ့အုပ်စုတွေလည်းပါဝင်တယ်လို့ပြောဆိုခဲ့တာပါ။ဒါ့အပြင်နေဆက်လုံခြုံရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်ဖို့အရေးကြီးကြောင်းလည်းပြောဆိုသွားပါတယ်ရှင်။ရုရှားမဲဆန္ဒရှင်တွေဟာဗလာဒီမီယာပူတင်ကိုထုထုကဲကဲထောက်ခံမှုနဲ့မှန်းထားတဲ့အတိုင်းပဲအနိုင်ပေးလိုက်ပါပြီ။မဲဆန္ဒနဲ့အားလုံးကမဲအားလုံးနီးပါးရေးထွက်ပြီးစီချိန်မှာပဲဗလာဒီမီယာပူတင်ကထောက်ခံမဲ86ရာဂိုင်းနှုန်းကျော်ရရှိပြီးရုရှားခေါင်းဆောင်အဖြစ်ရာထူးသက်တမ်း6နှစ်ကိုထမ်းဆောင်ဖို့အစဉ်သင့်ရှိနေပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲတွင်ရုရှားဝင်ရောက်ဆွတ်ဖက်မှုကိုစုံစမ်းစစ်ဆေးနေတဲ့ရောဘတ်မူလာဟာနိုင်ငံရေးအရာဘက်လိုက်သူဖြစ်တယ်လို့ပြင်းပြင်းထန်ထန်ဆွဆွဲလိုက်ပေမဲ့သူ့ကိုထုတ်ပစ်ဖို့တော့အစီအစဉ်မရှိဘူးလို့ရှေ့နေကပြောဆိုလိုက်ပါတယ်။ဒီတိမ်မြေပေါ်မှာရုရှားတရှိုးဟောင်းကိုအစိတ်ခတ်မှုမှာပတ်သက်မှုမရှိဘူးဆိုပြီးရုရှားကညင်းနေတာဟာဆိုရင်အမှန်တရားပျောက်သွားအောင်အလင်းအညာတွေနဲ့မရှုပ်ရှုပ်အောင်လုပ်ပြီးဖုံးကွယ်ဖို့ကြိုးစားတဲ့ရုရှားတို့ရဲ့လက်ဆွဲဗျူဟာတစ်ခုဖြစ်တယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆင်ကဒီကနေ့ပြောဆိုလိုက်ပါတယ်။ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံတာမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမူကကိုရန်နိုင်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Thomas Lundet ဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00အထိလိုင်းနိုမီတာ71.25ရုပ်ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00အကြာည9:00မှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington,